ထိုင်းနိုင်ငံမှာကိုဗစ်ကပ်ရေးကာလမှာဆက်ရုံနေရန်နာလို့အလုပ်လက်မဲ့ဖြစ်နေသူတွေအထောက်အထားမပြည့်စုံလို့ဖမ်းဆီးခံရသူတွေတရားမဝင်နေဆက်လမ်းကနေဝင်လာတာကြောင့်ဖမ်းဆီးခံရသူတွေကိုထိုင်းမြန်မာနယ်စပ်မဲဆောက်မြုပ်ကနေပြီးတော့ပြန်အစီအစဉ်နဲ့ထိုင်းမြန်မာအာဏာပိုင်နေနှိမ့်နိုင်ပြီးအပတ်စဉ်၄ရက်ပြန်ပို့ပေးနေတာပါမြောက်လီမြို့ရောက်တဲ့အခါမှာ၄ရက်ပြန်သူတွေရဲ့လက် ကပြောပြပါတယ်
။စက္ကသဒီဒေါ်လာနဲ့ဟာလေဦးဒေါ်လာကြီးကိုထောက်ခံတဲ့ဒီဒီ post တွေပေါ့နော်ဒါမျိုးတွေပါလာဒီလိုတည်ချက်လေးစီပါလာအခုသူတို့ဒီအစသမားတွေကလည်းပြန်သွားတဲ့လူသမားတွေအများကြီးကလည်းဂျူမေဂျူလက်သူတွေဘိုင်းကြီးများတဲ့ခါကျတော့ဖုန်းတွေလက်ကဖုန်းတွေမှာရှိတဲ့ခါမှာအချက်လက်တွေကဒါမဲဟာဒီ NUG ကိုထောက်ခံတာ PDF ပဲဖြစ်တယ်ညာဖြစ်တယ်သူအာပြောမဆိုရင်လူဒေါ်လာကြီးကိုထောက်ခံတဲ့လူ NUG ကိုထောက်ခံတဲ့ဆိုပြီးတော့ဆွဆွဲပြီးတော့ကျတော့ဒါမျိုးခါကြီးတာလေအာရှိတယ်ယူဥစားကြီးရေးယူတာတွေရှိတယ်ဆိုတာကိုသိရတယ်။ဟောဒီဇင်ဘာလအာ22နှစ်ရည်နေတော့ကျွန်တော်တို့ဒီချက်ကမရှိတူရတာကရောင်းဝယ်ဒီအချုပ်ထဲမှာလူငယ်လူငယ်အဲ့လိုမျိုးဟောလှူရှားမှုဖြစ်အောင်ဟောတာတခုဖြစ်အောင်လုံဆော်တဲ့စာရီးတင်နေပြုတ်နေဆိုပြီးတော့ကျတော့ဟောအဲ့ဒါမျိုးလည်းဆွဲထားတဲ့သူ200ချိုးရှိတယ်ကျွန်တော်သိရတယ်။ဒါရောင်းဝယ်ဒီအချုပ်ထဲမှာလည်းနော်
လုံသမားကြီးလှူရှားသူနောက်တူဦးဖြစ်တဲ့ဦးမိုးကျိုးကလည်းမြန်မာလူသမားတွေနေရပြန်တဲ့အခါမှာပွဲစားတွေနဲ့တော်လန့်တွေကနေမပြန်ကြဘူးနဲ့ဖုံးနေတဲ့မှာမိမိတို့ရဲ့ခံယူချက်ပုံတွေမထည့်ထားဖို့တတိပေးပြောကြားခဲ့ပါတယ်
။မိမိတို့ရဲ့ခံဖုံးနေတဲ့မှာမိမိယုံကြည်ချက်ဘလောက်ပြင်းပြင်းခံယူချက်ပြင်းပြင်းယုံကြည်ချက်နဲ့ဆိုင်တဲ့ခံယူချက်နဲ့ဆိုင်တဲ့ဟိုပုံစံပုံတွေအတန်ဖိုင်တွေဗီဒီယိုဖိုင်တွေထည့်သွင်းထားခြင်းမလုပ်ပါနဲ့။မြန်မာနိုင်ငံရောက်ရင်အဲ့ဒါပြဿနာဖြစ်နေတယ်
။ပြီးခဲ့တဲ့2021ခုနှစ်ဩဂုတ်လ10ရက်နေ့ကစပြီး2022ခုနှစ်ဇန်နဝါရီလ18ရက်နေ့ထိနေရပြန်သူ 23,000 ကျော်ရှိပါတယ်။ထိုင်းဘက်ကနေရပြန်သူတွေထဲမှာမကြသေးခင်လတွေကအဖမ်းဆီးခံရသူတွေကိုအဓိကဦးစားပေးပြန်ပို့နေတာကိုတွေ့ရကြောင်းလက်ရှိမှာတော့တပတ်ကို3ရက်နဲ့တစ်ရက်ကိုလူ100နှုန်းနဲ့ပြန်လည်ခံမယ်ဆိုပြီးမြန်မာဘက်ကပြောဆိုထားပေမဲ့ဇန်နဝါရီလ18ရက်နေ့ကတော့လူ80ကျော်ကိုသာလက်ခံခဲ့တယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကပြောပြပါဗျ
။ဆောက်မြို့မှာရှိတဲ့အမှတ်နဲ့ရှိပြီးတာတပတ်ကို3ရက်တစ်ခုလူ100ပေါ့။သို့တော်လည်းအခြေအနေကတော့လောလောဆယ်တော့ဒီဗမာပြည်ကနေခိုးဝင်လာတဲ့လူတွေကိုအရင်ဆုံးပို့ရတာဆိုတော့မနေ့က82ယောက်ပဲပြန်ခွင့်ပြုထားသေးတယ်။မြန်မာနိုင်ငံတက်ခံနေတာပေါ့။ပြန်ခွင့်ပြုတယ်ဆိုတာမြန်မာနိုင်ငံတက်ခံနေတဲ့အနေထားပေါ့။အိုမီကရွန်ပါညာအကြောင်းပြပြီးမြန်မာနိုင်ငံလက်ခံနိုင်တဲ့အနေအထား80နဲ့2ရောက်ပဲရှိသေးတယ်အမှန်တော့လူ100ခန့်ပြန်ဝတ်ပြီပဲလို့ပြောထားပြီပဲခိုးဝင်တွေကိုဦးစားပေးပြီးဆိုတာလေ
မဲဆောင်မြောက်ဒီအမှတ်နဲ့ချစ်ကြည်တရားကနေတဆင့်မြန်မာဘက်ကိုရောက်ရှိလာသူတွေကိုကိုဗစ် -19 ကူးစက်ရောဂါစစ်ဆေးဖို့အတွက်သက်ဆိုင်ရာကွာရန်တင်းစင်တာတွေမှာထားပြီးစစ်ကောင်စီဝန်ထမ်းတွေကဖုံးများစစ်ဆေးတာခံရတယ်ဆိုပြီးနေရပြန်သူတချို့ကလည်းဆိုပါတယ်ထိုင်းနိုင်ငံမှာတော့ပြီးခဲ့တဲ့2021ခုနှစ်တစ်နှစ်လုံးအတိုင်းအတာနဲ့ဖမ်းမိတဲ့နိုင်ငံသားသားရွှေပြောင်းလူသမားအရေအတွက်6,000ကျော်လောက်ရှိမယ်လို့လည်းအလုသမားရေးဆောင်ရွက်နေတဲ့အဖွဲ့တွေစုစည်းထားတဲ့ Migrant Labor Development Network ကစာရင်းပြုစုထားပါတယ်။အဲ့ဒီအရေအတွက်ထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်။2021ခုနှစ်ထဲမှာတော့စစ်ကောင်စီကအာဏာသိမ်းလိုက်ပြီးတဲ့နောက်မြန်မာနိုင်ငံကနိုင်ငံရေးပဋိပက္ခတွေတိုက်ပွဲတွေအာဏာသိမ်းမှုဆန့်ကျင်သူတွေကိုအဖမ်းဆီးတွေဖြစ်လာခဲ့ပြီးတဲ့နောက်နေရက်စွန့်ခွာပြီးစာဝတ်နေရေးနဲ့အလုပ်ကိုင်အတွက်ထိုင်းနိုင်ငံထဲကိုတရားမဝင်လမ်းတွေကနေလာရောက်သူအများအများရှိပါတယ်ရှင်။